ICJ ကုလသမဂ္ဂအမြင့်ဆုံးတရားရုံးမှာဂမ်ဘီယာကမြန်မာကိုဆွဲတင်ထားတဲ့အမှုအတွက်ဒီကနေ့စတင်ကြားနာမဲ့သတင်းတွေနဲ့ပတ်သက်လို့ကျမတို့အခုဆုံဆုံလုံလင်တင်ဆက်မှာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင် ICJ တရားရုံးကြားနာပွဲကိုတက်ရောက်ခြင်းအပြင်ရိုဟင်ဂျာတွေပေါ်ဘလောက်ထိညှဉ်းပန်းနှိပ်စက်ခဲ့တယ်လဲဆိုတဲ့အခြေအနေမှန်တွေကိုသူကိုယ်တိုင်သိရှိနားလည်လာဖို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးက VOA ကိုပြောပါရရှင်။အပြည့်စုံကိုဆက်ပြီးနားဆင်ပါ။လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနဲ့အပြစ်ပေးရေးနိုင်ငံတကာသဘောတူစာချုပ်ချိုးဖောက်မှုနဲ့ဂမ်ဘီယာကမြန်မာကို ICJ နိုင်ငံတကာတရားရုံးမှာဆွဲတင်ထားတဲ့အမှုအတွက်လောလောဆယ်ကြားကာလမှာမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့အခြေအနေပိုပြီးဆိုးမလာစေအောင်ကာကွယ်ပေးရေးကြားဖြတ်စီမံဆောင်ရွက်ချက်များရပ်တိုအတွင်းချမှတ်ပေးဖို့ဂမ်ဘီယာနိုင်ငံရဲ့လျှောက်ထားချက်ကိုဒီကနေ့ ICJ ကုလသမဂ္ဂအမြင့်ဆုံးတရားရုံးကစတင်ကြားနာတော့မှာပါ။နှစ်ဖက်အပြန်လှန်လျှောက်ထားချက်တွေကို၃ရက်ကြာဒီဇင်ဘာလ၁၂ရက်နေ့အထိ ICJ တရားသူကြီးတွေကကြားနာမှာဖြစ်ပါတယ်။ပုံမှန် ICJ တရားသူကြီး15ဦးရှိပေမဲ့ဒီကြားနာပွဲအတွက်ဂမ်ဘီယာဘက်ကအဆိုပြုတဲ့တရားသူကြီး2ဦးနဲ့မြန်မာဘက်ကအဆိုပြုတဲ့တရားသူကြီး2ဦးစုစုပေါင်း18ဦးကကြားနာမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒီအမှုဆွဲချက်ထဲမှာပါဝင်ခြင်းမရှိပေမဲ့တရားရုံးဖြစ်စဉ်မှာလိုအပ်ရင်အချက်အလက်တွေပံ့ပိုးကူညီဖို့အစိုးရအစိမ့်မြင့်ကိုယ်စားလှယ်အဖွဲ့လဲနယ်သာလန်နိုင်ငံဒီဟိတ်ကိုတွားရောက်မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဒေါက်တာ AK Abdul Momen က VOA ကိုပြောပါတယ
် Oxford ရဲ့လက္ခဏာကိုရချင်အောင်ဆန်းစုကြည်
ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အမှုဆွဲချက်ထဲမှာမပါဝင်ပေမဲ့လဲတရားရုံးကြားနာမဲ့အစီအစဉ်မှာလိုအပ်မဲ့ဆိုရင်အချက်အလက်အစီရင်ခံစာတွေကိုပံ့ပိုးပေးနိုင်ဖို့အစိမ့်မြင့်ကိုယ်စားလှယ်အဖွဲ့ ICJ တရားရုံးကိုတွားရောက်မှာဖြစ်ပါတယ်လူမျိုးတုံးတက်ပြတ်မှုအတွက်အရေးယူအပြစ်ပေးနိုင်ဖို့နိုင်ငံတိုင်းမှာတာဝန်ရှိပါတယ်။ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အခြေအနေကိုမဟုတ်မှန်တဲ့သတင်းတွေ၊လှုပ်ကြံဇလန်းတွေ၊အတုယောင်သတင်းတွေထုတ်ပြန်မှုနဲ့ပတ်သက်လို့မြန်မာဘက်မှာတာဝန်ရှိပါတယ်။အခု ICJ တရားရုံးမှာဒေါအောင်ဆန်းစုကြည်ရင်ဆိုင်ဖြေရှင်းတဲ့နေရာမှာသူ့ရဲ့ဂုဏ်သိက္ခာထိခိုက်တဲ့အတွက်အစီအမကောင်းဖြစ်မိပါတယ်။အခုလိုကြားနာပွဲကိုသူကိုယ်တိုင်တက်ရောက်ခြင်းအပြင်အခြေအနေမှန်ကိုသိရှိပြီးအမှန်တရားကိုနားလည်လာလိမ့်မယ်လို့မျှော်လင့်ပါတယ်။
အခုလိုမြန်မာကိုလူမျိုးတုံးတက်ဖြတ်မှုဆွဲချက်နဲ့ကမ္ဘာအမြင့်ဆုံးတရားရုံးမှာဂမ်ဘီယာကအမှုဆွဲတင်တဲ့ကိစ္စဟာနိုင်ငံတော်အကျိုးစီးပွားကိုထိခိုက်စေတဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ခုခံခြေပတာဟာမှန်ကန်ကြောင်းနဲ့ခေါင်းဆောင်ကောင်းပီတာမှုကိုထောက်ခံကြောင်းပြသဖို့ဥရောပတဝန်းမှာရှိနေတဲ့မြန်မာမိသားစုတွေကလည်း ICJ တရားရုံးရှိရာ The Hague ကိုရောက်ရှိနေကြပါတယ်။ဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးရာထောက်ခံကြောင်းဆန္ဒပြပွဲတွေကိုစီစဉ်နေတာနဲ့ပတ်သက်လို့ဥဆောင်သူတအုပ်ဖြစ်တဲ့နယ်သာလန်နိုင်ငံမှာနေထိုင်တဲ့ကိုမိုးကျော်က VOA ကိုခုလိုပြောပါတယ
်။ရောက်လာတဲ့လူတွေကျွန်တော်အနေနဲ့ဟိုဒီလက်ကမ်းစာဆောင်လေးတွေပေါ့နော်။ဒီဆန္ဒပြပွဲမှာလိုက်လာပဲစီကံချက်တွေနဲ့ဟောညင်းညင်းညင်းနဲ့ဒီနေပေါ့နော်။ပြီးမြောက်တော့ပြီးတော့စာချုပ်ဖက်တွေလည်းရှိတော့ရှိတော့ကျွန်တော်ကဒီတပတ်နဲ့တပတ်ခိုင်ရန်ဖြစ်ပွားမှုတွေမဖြစ်အောင်ပေါ့နော်။အဲစီကံချက်လေးတွေထုတ်ပြီးတော့သူတို့ဂျူပြီးတော့လက်ကမ်းစာဆောင်လေးတွေပေးလာမယ်။ပြီးလို့ရှိရင်ကျွန်တော်တို့ကအဲ့ဒီဒီဟိုနေပေါ့နော်။တော်စုလာတဲ့အချိန်မှာကျွန်တော်တို့ကအားလုံးပေါ့နော်မေဆုကျမ်းမာပါစေတရားကြောရှိပါစေဟိုဒီကောအောင်မြင်ပါစေပေါ့စသဖြင့်ကျွန်တော်ကြွေးကြော်တာနဲ့ဆုတောင်းပြီးတော့အထဲဝင်သွားတဲ့အချိန်မှာအလျှောက်လျှောက်ပြေးဖို့အထဲဝင်သွားတဲ့အချိန်မှာကျွန်တော်တို့ကခုနကဒီတနေ့ဒီပရင်ကဏ္ဍတွေနဲ့အင်တာဗျူးတွေလောက်တာလုပ်မယ်ဒေါက်တာမထရီရိုက်တဲ့ဖွဲ့တွေနဲ့ဟိုပြောချင်တဲ့လူကလည်းပြောကြမှာပေါ့နော်ကျွန်တော်တို့ပါလေဒီကဒေါက်တာမထရီရိုက်တဲ့ဖွဲ့တွေရှိတာပေါ့နော်ဒီဘက်ကလည်းဒီအင်္ဂလန်အုပ်စုတွေပေါ့နောက်တစ်နေ့ကျတော့စနေနေ့ကျတော့ကျွန်တော်တို့အဲ့လိုပဲစနေနေ့ကျတော့ဒီက၄နိုင်ခွဲမှစမယ်ဆိုတော့ကျွန်တော်3နိုင်လောက်တည်းကြိုပြီးတော့အားလုံးရောက်နေဖို့တက်ကိုဟိုအတင်ပြင်ဆင်ထားတာပါလုံလုံရရောပါဝင်ရောပေါ့
အခြားတစ်ဖက်မှာတော့ဆယ်စုနှစ်ပေါင်းများစွာကြာအောင်နှင်းပန်းနှိပ်စက်ခံခဲ့ရတဲ့ရိုဟင်ဂျာအတိုင်းဝိုင်းအတွက်တရားမျှတမှုရဖို့ပထမဆုံးအကြိမ်ကမ္ဘာအမြင့်ဆုံးတရားရုံးကကင်တွယ်ကြားနာမယ့်ကိစ္စကိုထောက်ခံတဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်း The Hague ကိုရောက်ရှိနေကြပါတယ်။ဒါနဲ့ပတ်သက်လို့ကြားနာပွဲကိုတက်ရောက်မဲ့ Rohingya Action Ireland အဖွဲ့ခေါင်းဆောင် Stephanie McDermott က VOA ကိုခုလိုပြောပါတယ်။
From all over the world there are people support groups for the Rohingya because we know like this is the first time
Naji mu re ko khan sa ga ya du re twet thauk khan bo lu pauk ko apwe si re yauk shi ni ja ba de lo pyo twa da ba da ha le lein bai san ya a chan phat mu ko let net tapwe a thong cha ga de phi nei hnyin pan mu re twet akhu lo ICJ tia yong ga cha na pwe ha patthama song a chein tia mya ta mu ya bu မျော်လင့်ချက်အတွက်ပဲဖြစ်တယ်လို့ Stephanie McDermott ကပြောသွားတာပါ ICJ တရားရုံးမှာနိုင်ငံတွေငြင်းပွားမှုပြဿနာကိုကြားနာဖြေရှင်းရမှာအခုလိုနိုင်ငံတစ်နိုင်ငံရဲ့အစ်မြင့်ဆုံးခေါင်းဆောင်တဦးအနေနဲ့ရင်ဆိုင်ဖြေရှင်းတာဟာပထမဦးဆုံးအကြိမ်ဖြစ်တယ်လို့နိုင်ငံတကာသတင်းမီဒီယာတွေကဖော်ပြကြပါတယ်